ဒီပြည်တော်မှာဧပြီလ25ရက်နေ့ကကျင်းပတဲ့နိုင်ငံတော်ဆွမ်းအင်ဘူဝါဒဆိုင်ရာညနေရှင်းလို့ပဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တယောက်ထပ်ပါတယ်။လမ်းမဆွတော်ဤကဏ္ဍမှာရာသီဆုံးသွားလို့မရတဲ့နေရာတွေရှိနေတာ။ရာသီဆုံးသွားလို့ရတဲ့လမ်းတချို့မှာလည်းလျှက်စင်မီမရရှိတာတွေကိုတွေ့ရတဲ့အကြောင်းလျှက်စင်မီရှိရင်စီးပွားရေးအခွင့်အလမ်းများရရှိလုပ်ကံတွေမှာဖြစ်တဲ့အကြောင်းပြည်ပကစီးပွားရေးလုပ်ငန်းရှင်တွေကလည်းလမ်းမဆက်သွေးရေးကောင်းမွန်ပြီးလျှက်စင်မီကောင်းမွန်စွာရရှိမယ်ဆိုရင်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံလို့သိရှိကြမှာဖြစ်တဲ့အကြောင်းဆွေးနွေးပွဲမှာတောင်းဆန်းစုကြည်ကပြောကြားခဲ့ပါတယ်။အဆိုအရအနေနဲ့ပြည်သူလူထုအတွက်လမ်းမဆက်သွေးရေးကောင်းမွန်ပြီးလျှက်စင်မီရရှိရေးအတွက်ဆောင်ရွက်ပေးပြီးတော့အလုပ်အကိုင်ဖန်တီးပေးရေးတွေကိုလည်းငင်းကြိုင်သဘောမျိုးဆောင်ရွက်သွားမယ်အကြောင်းလည်းတောင်းဆန်းစုကြည်ကဆွေးနွေးပွဲအတွင်းမှာပြောကြားခဲ့ပါတယ်။